နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တို့ဒီနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးကြပြီးတော့အဓိကအချက်အနေနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဒီမိုကရေစီရေးနဲ့ရွေးကောက်ပွဲကျင်းပရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။လက်လောစီရေးထင်မှားမှုတွေဖြစ်နေတဲ့မိုင်းရှူးမြို့နယ်က SSPP တက်စခန်းတွေပြောင်းရွှေ့ရေးကိစ္စတွေကိုတော့နောက်ရက်ဒီမှာဆက်လက်ဆွေးနွေးပွဲရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်နယ်မိုင်းရှူးမြို့နယ်တွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်စခန်းတွေပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးနှစ်ဖက်ကြားတင်းမာမှုတွေမြင့်တက်နေချိန်မှာနိုင်ငံတော်စီမံအုပ်ချုပ်ရေးအကောင်စီဥက္ကဋ္ဌနဲ့ SSPP ကိုယ်စားလှယ်အဖွဲ့တွေ့ဆုံခဲ့တာပါဒီကနေ့ဆွေးနွေးပွဲမှာတော့ Federal ပြည်ထောင်စုနဲ့ဒီမိုကရေစီစနစ်ကိုရွေးကောက်ပွဲနဲ့ဖြတ်သန်းမယ်ဆိုတာကိုအဓိကထားဆွေးနွေးဖြစ်တယ်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOA ကိုပြောပါတယ
်အဓိကပြန်လာတော့ဒီ Federalဒီတော့သူနဲ့အနေနဲ့တွေ့မယ်ဒီတော့ဒီမိုဒရီလန်တင်ဒီကဘောလိုက်လန်တင်ပေါ်လိလန်တင်ပြတော့မယ်အဲ့ဒါကိုသဘောတူပါလားဒါပေါ်လိအဲ့တော့တချို့ကြီးရပြောတော့ပေါ့ဗျာဝဲအတိကလူချက်ကအဲ့ဒါပဲကဲတခြားကတော့ရှေ့ချက်မဲ့လန်တင်ကဒီငင်းငင်းကြီးညီနိုင်ညီနိုင်ရေးဖွဲ့နေတယ်ဆိုလို့ပါဆိုတဲ့ပေါ်တော့ပြောတော့ပေါ့ဗျာတနိုင်တော့သူစိတ်ဖြစ်တာပါ
နှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ရတဲ့မိုင်းရှူးမြို့နယ်က SSPP တပ်စခန်းတွေပြောင်းရွှေ့ရေးကိုတော့ဒီကနေ့ဆွေးနွေးပြတာမရှိဘဲနောက်ရက်တွေမှာဆွေးနွေးပွဲရှိကြောင်းအခုလိုဆက်ပြောပါရစေ
။ပြောမယ်ဆိုလို့ရှိရင်တော့ဒီဗီဒီယိုဆင်းဆွေးနွေးပွဲမှာကကျွန်တော်တို့တတိုင်းတပီတော့အတိုင်းသာအနေနဲ့လို့ရမှာဖြစ်တဲ့အတွက်မဟုတ်လေ။အဲ့အကြံတော်မပါဘူးဗျ။မနေ့ကတပတ်ခါကျွန်တော်ဆွေးနွေးပွဲမှာဆွေးနွေးဖြစ်ခြင်းနဲ့ဖြစ်မှာပေါ့ဗျာ။
နောက်နှစ်ရက်မှာတော့ SSPP ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မြို့သားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။နိုင်ငံရေးလှိလာသုံးသက်သူဦးရဲထွန်းကတော့လက်ရှိစစ်ကောင်စီနဲ့ SSPP တို့ကြားဆွေးနွေးမှုကသဘောတူညီချက်တွေရမယ်ဆိုရင်မိုင်းရှူးမြို့နယ်တွင်ကတပ်စခန်းရွှေ့ပြောင်းရေးကိစ္စဟာလည်းညှိနှိုင်းအဆင်ပြေနိုင်မယ်လို့မြင်ကြောင်းပြောပါတယ်။အစည
်းအဝေးထဲမှာနေတဲ့ဆိုတဲ့အပေါ်မှာနိုင်ငံရေးရတခြားဒီငြိမ်းချမ်းရေးကိစ္စအနာဂတ်ဆက်တွဲဒီဆောင်ရေးကိစ္စအဲ့ဒါလေးပြည်သူချင်းတွေကိုလာတယ်ဆိုတာကကောင်းတယ်လို့မြင်ပါတယ်အကောင်းဘက်ပဲကျွန်တော်မြင်ပါတယ်ခုနှစ်ခွဲမှာလည်းဒီဆွေးနွေးတဲ့ဆွေးနွေးချက်တွေကရလတ်ကကောင်းမယ်ဆိုလို့ရှိရင်အစားအသင့်ပေါ့ဗျာသဘောညီချက်လည်းရမယ်ဆိုရင်အဲ့ဒီနေရာကိစ္စလည်းသူတို့ဆွေးနွေးညှိနှိုင်းပြီးတော့ရှင်ပြေသွားနိုင်ပါ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုညီညာရေးဆွေးနွေးဖို့ဖိတ်ကြားရမှာ NCA အပြည့်ရက်အဖွဲ့က9ဖွဲ့နဲ့အပြည့်မရက်တဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားပါတယ်။ဒီ10ဖွဲ့အထက်မှာ SSPP အဖွဲ့ဟာနောက်ဆုံးဆွေးနွေးရတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်ကတော့မိုင်းရှူးမြို့နယ်က SSPP တပ်စခန်း3ခုပြောင်းရွှေ့ရေးအတွက်စစ်ကောင်စီကအကြိမ်ကြိမ်တောင်းဆိုခဲ့တယ်လို့ SSPP ကလည်းလက်မခံတာကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ်။